တော်ရရှိမြခင်ဗျာလွန်ခဲ့တဲ့နှစ်ပေါင်း2000လောက်ကဒီကဘာပေါ်မှာပေါ်ထွန်းတော်မူခဲ့တဲ့ကယ်တင်ရှင်ယေရှုခရစ်တော်ဖျားကောင်းကင်ဘုံသို့ပြန်လည်တက်ကြွခဲ့ပြီးတဲ့နောက်ရေးစားမှတ်တမ်းတင်ခဲ့တဲ့ခရစ်ယာန်သမားကျမ်းရဲ့ဓမ္မစစ်ကျမ်းထဲမှာပြောထားတဲ့ခရစ်တော်ကြွလာမယ်ဆိုတာကြားလာပြီးမကြွလာသေးပါလားလူသရင်လန်းဆုံးပြီးဘယ်မှာလဲငရဲဘယ်မှာလဲကောင်းကင်ဘုံလို့ခရစ်ယာန်တွေကိုကဲ့ရဲ့ပြောဆိုပြည့်ရဲ့ပြုပြောင်းလောင်ကြလိမ့်မယ်ဆိုတာကြိုတင်ဖော်ပြထားတဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယသမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေထရုဩဝါဒစာဒုတိယဆောင်အခန်းကြီး3အခန်းငယ်1ကနေအခန်းငယ်4အထိကိုဒီကနေ့သင်သိရတော့ဓမ္မကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။ဘိုးဘေးဘီဘင်တွေလည်းသိဆုံးခဲ့ကြပြီ။အခုလဲကဘာကြီးကိုဖန်ဆင်းကာစားကအတိုင်းပါပဲလားလို့ကဲ့ရဲ့ပြုပြောင်းလောင်ကြတဲ့သူတွေအကြောင်းရှင်ပေထရုဩဝါဒစာဒုတိယဆောင်အခန်းကြီး3အခန်းငယ်1ကနေအခန်းငယ်4အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာတင်ပြမှာဖြစ်ပါတယ်
။သင်သိရတော့တမချန်ရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာ။အားလုံးကိုမင်္ဂလာပါလို့ကျွန်တော်တို့သင်သိရတော့တမချန်အဖွဲ့ကနှုတ်ခွန်းဆက်တာလိုက်ပါတယ်။မိတ်ဆွေတို့နဲ့ကျွန်တော်တို့ဒီကနေ့အတူရောက်ရှိလာတဲ့သင်ခန်းစာကတော့ရှင်ပေတရုဩဝါဒစာဒုတိယစာဆောင်ရဲ့အခန်းကြီး3သင်ခန်းစာတွေပဲဖြစ်ပါတယ်။ကျွန်တော်တို့မိတ်ဆွေတို့အဖို့ထုံးစံအတိုင်းဆက်လက်ပြီးတော့အလေးနဲ့ပြုရအောင်တော့မယ်ကျမ်းတစုပဲဖြစ်တယ်လို့ကျွန်တော်ဆိုချင်ပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့မိတ်ဆွေတို့နဲ့ကျွန်တော်တို့အတူတကွလေ့လာခဲ့ကြရတဲ့အခန်းကြီး1မှာတုန်းကပေပေနေနေပြပြနေနေဆိုသလိုပေါ်ပြပေးလာခဲ့တဲ့မိစ္ဆာဝါဒီသမားအဖဖျားသခင်တရားတော်ကိုကပောက်တိကပောက်ချာလုပ်မဲ့မိစ္ဆာပရောဖက်ဆိုတဲ့လူဒန်းစားတွေနဲ့ပတ်သက်ပြီးတော့ဖျားသခင်ဤနေရက်ကိုကဲ့ရဲ့ခြင်းဆိုတဲ့ပထမအပိုင်းကိုအခုအခန်းကြီး3ရဲ့သင်ခန်းစာများအဖြစ်ပထမပိုင်းမှာကျွန်တော်တို့ဆက်လက်ပြီးတော့တွေ့ကြုံသွားကြရမယ်ပြီးတဲ့နောက်မှာကျတော့အဖဖျားသခင်ဤလောကအတွက်အစီအရင်ဆိုတဲ့အပိုင်းကိုဒုတိယပိုင်းများအဖြစ်ကျွန်တော်တို့ဖော်ပြသွားကြရလိမ့်မယ်။နောက်ဆုံးပိုင်းနဲ့တတိယပိုင်းအဖြစ်ကတော့ယုံကြည်သူတို့ဤတွက်တာမှားကြားစရာမြောက်များစွာဆိုတဲ့အပိုင်းကိုတွေ့ရပြီးတဲ့နောက်မှာဒီအခန်းကြီး3ဟာလေဏိကုံချုပ်ရှင်ပေတရုဩဝါဒစာဒုတိယစာဆောင်ဟာလေအဆုံးသတ်သွားရတော့မှာဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့မတူညီပါသောအဲ့ဒီခေါင်းစဉ်အပိုင်းအခြား3ခုအ ਨੇ ကပထမခေါင်းစဉ်ကြီးဖြစ်တဲ့အဖဖျားသခင်ဤနေ့ရက်ကိုကဲ့ရဲ့ခြင်းဆိုတဲ့ခေါင်းစဉ်အောက်မှာအခန်းကြီး3ရဲ့အငယ်1နဲ့2တို့ဟာအခုလိုအစပြုဖော်ပြပေးလိုက်ပါတယ်။ချစ်သူတို့ဤဒုတိယဩဝါဒစာကိုသင်တို့အားယခုငါရေး၍ပေးလိုက်ဤ။တန်ရှင်သောပရောဖက်တို့သည်အထက်ကဟောပြောသောစကားများကို၎င်းကဲ့တင်တော်မူသောအရှင်သခင်ဖျားဤတမန်တော်ဖြစ်သောငါတို့၏ပညာကို၎င်းသင်တို့သည်အောက်မေ့စေခြင်းဟာဤစာနှစ်ဆောင်၌သင်တို့ဤကြည်ပြူသောစိတ်ဝိညာဉ်တို့ကိုငါသတိပေး၍နှိုးဆော်၏တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာဏိတန်းပြိုးလိုက်ကြတဲ့ကဒီဩဝါဒစာဒုတိယစာဆောင်ဟာပထမစာဆောင်နဲ့အထုံးအဖွဲ့မတူဘူးရေးပုံသားပုံချင်းကွာခြားတယ်ဒါကြောင့်မလို့ရှင်ပေတရုကိုယ်တိုင်ရေးတာဟုတ်မဟုတ်ဆိုပြီးတော့သံတရာပေါင်းများစွာနဲ့အငင်းအခုံတွေဓမ္မသမိုင်းတစ်ချက်မှရှိခဲ့ဘူးပါကြောင်းကိုကျွန်တော်တင်ပြပေးခဲ့ပါတယ်အခုကျတော့ညင်းစရာကိုမလိုပဲညင်းမနေကြပါနဲ့တော့ဆိုပြီးတော့တမန်တော်ကြီးရှင်ပေတရုကိုယ်တိုင်ကဝင်ရောက်သက်သေပြလိုက်တယ်လို့ဖြစ်နေပြီ။သင်တို့အတွက်ဤဒုတိယမြောက်ဩဝါဒကိုငါပြုစုရေးသားပေးလိုက်ပါသည်တဲ့။ရှင်းနေတာပါပဲနော်။တခါရှေးသင်ရှင်သူပရောဖက်တို့ဤအထက်ကဟောပြောသောစကားများကို၎င်းတဲ့။ဒါဟာဓမ္မဟောင်းကာလပရောဖက်ကြီးတွေအကုန်လုံးကိုဆိုလိုပါတယ်။မောရှိမှစပါသောအကုန်လုံးသောဓမ္မဟောင်းကျမ်းပြဆရာသမားတွေအကုန်အကျုံးဝင်နေပါလေ။တခါထပ်မံပြီးတော့ဆက်လက်ဖော်ပြပေးလိုက်တာကတော့ကဲတင်တော်မူသောအရှင်သခင်ဖျားဤတမန်တော်ဖြစ်သောငါတို့ပြည့်ညတ်တို့တဲ့။အဲ့ဒါဟာလည်းတခြားမဟုတ်ပါဘူး။ဓမ္မသစ်ကျမ်းကရှင်မသဲမှစသောငါအပါအဝင်သခင်ခရစ်တော်ဤတမန်တော်များအလုံး။အဲ့ဒါကိုဆိုလိုခြင်းပဲ။ဓမ္မသစ်ကျမ်းကိုပြုစုရသောတမန်တော်တွေအကုန်လုံးပါဝင်ပါလေ။အဲ့ဒီအထဲမှမှငါဟာလေတယောက်အပါအဝင်ဖြစ်တယ်ဆိုတာကိုပါဖော်ပြပေးလိုက်ပြန်ပါလေ။သိမ့်ကနေပါပဲနော်။တမန်တော်ကြီးရှင်ပေတရုဆိုတာဟာလေမာနသာကြီးတတ်မယ်ဆိုရင်သူ့နေရာနဲ့သူကြွားလို့သိတ်ကောင်းတဲ့နေရာမှာမိမ့်မိန်ကြီးထိုင်ပြီးတော့ကြွားနိုင်လောက်တဲ့တမန်တော်ကြီးပဲ။သူ့ရဲ့ဩဝါဒစာဆောင်ကြီးနှစ်ခုစလုံးဟာလေရှင်ပေါလုရဲ့ဂရိစာပေအဆင့်အတန်းကိုသာမမှီတာ။ဘွင်းဘွင်းဖြစ်တဲ့စာအရေးအသားတွင်တွင်ဖောက်ဖောက်ရှိလာတဲ့အရေးအသားမျိုးတွေနဲ့ရေးသားပြည့်စုံနိုင်စွမ်းရှိထားတယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်။ပါဝင်ခဲ့တဲ့ဝိညာဉ်ရေးအနှစ်သာရတွေဆိုတာဟာလေ သူကိုယ်တိုင်ရဲ့ဘဝအတွေ့အကြုံသူရဲ့ဘဝနှင့်ယဉ်ခံစားရခြင်းအနှစ်သာရတွေကိုဖော်ပြထားတဲ့ကြံကြီးတွေကြီးပဲဖြစ်တယ်။အထူးပြောချင်တာကတော့စာလုံးကလေးတွေကဖော်ပြထားတဲ့ပုံကိုရေးနှိမ့်ချမှုကိုတမန်တော်ကြီးရှင်ပေတရုစီမှာတွေ့ရခြင်းငါတို့ဤပြညတ်များကိုအောက်မေ့စေခြင်းငှာတဲ့ဟုတ်ပါတယ်ငါနှင့်တကွရှင်မသဲရှင်မာကုရှင်လုကာရှင်ယောဟန်ရှင်ပောလုရှင်ယာကုပ်ရှင်ယူဒအားလုံးသောသူတို့၏ပညာများကိုအောက်မေ့စေဖို့အတွက်ပါတဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့အကုန်လုံးသောနှုတ်ကပတ်သောသမာကျမ်းတို့ဟာဝိညာဉ်တော်သွန်သင်သည့်အတိုင်းရေးသားစီရင်ရသည်ဆိုတာကိုလူတိုင်းသိနာလည်ပြီးသားဖြစ်ပါတယ်ရေးသားရသူတမန်တော်ကြီးပို့ပြီးတော့သိတော်မှာပေါ့ခရစ်တော်၏အသက်လမ်းကိုပြည့်စုံသောဗျာဒိတ်တော်နှင့်အဆုံးအမများခရစ်ဝင်များဖြစ်နေတာကိုတမန်တော်ကြီးနားလည်ပြီးသားဖြစ်တယ်။ကိုယ်တိုင်စာရေးနေရသူတမန်တော်ကြီးရဲ့အုံနောက်ကလောင်ကင်နေရတဲ့လက်အကုန်လုံးတို့ကိုတန်ရှင်းသောဝိညာဉ်တော်လမ်းပြနေတယ်ဆိုတာကိုသူကိုယ်တိုင်ခံရပြီးသားဖြစ်တယ်။ဒါကြောင့်မလို့နှုတ်ကပတ်တော်တစ်ခုလုံးကိုသင်တို့မမေ့မလျော့ဘူးမငင်းပယ်ကြဘူးနှုတ်ကပတ်တော်အတိုင်းနာယူအသက်ရှင်ဖို့သင်တို့ဤဝိညာဉ်များအားဤကျမ်းစာများအပြင်သိစေခြင်းပါသည်ငါနှိုးဆော်ခြင်းပါသည်တဲ့အဲ့ဒီသဘောပါကြည်ပြူသောစိတ်ဝိညာဉ်ဆိုတာကို pure minds လို့ခေါ်ပါတယ်ယူသားသောနှလုံးသားဖြစ်တယ်အရှိကိုအရှိအတိုင်းပဂရိဖြူစင်သည်အတိုင်းလို့လည်းဆိုလို့ရနိုင်ပါတယ်ဒါပေမဲ့ကိုဟာကိုတော့လည်းဘယ်နှလုံးသားမှဖြူစင်တယ်ဆိုတာမရှိနိုင်ဘုရားသခင်ဤဝိညာဏလူသားများတို့ဤနှလုံးသားများအဖြစ်နဲ့ပြောဖြစ်တာကိုဆိုလိုခြင်းဖြစ်ပါ रे စစ်မှန်ခြင်းရှိတာကိုဆိုလိုခြင်းဖြစ်ပါ रे အဲ့ဒီအထဲမှာမှအားနေတဲ့လူအပြစ်မကင်းတဲ့လူလမ်းမှားနေတဲ့လူတွေပါဝင်နေမယ်ဆိုတာကိုလက်ခံကြရမှသာဖြစ်ကြောင်းကိုကျွန်တော်ဒီအပိုင်းမှာအထူးသတိပေးခြင်းပါ रे ဟုတ်ပါ रे မိုက်သောသားပျောက်သောသားကောက်သောသားမာနကြီးသောသားပြောင်းပြန်လှုပ်ချင်သောသားများအကုန်လုံးပါဝင်နေကြပါ रे အရေးကြီးတာကတော့အဖဖျားသခင်ဤဇာတိပဂရိနှင့်ဆက်ဆံသောသားများဖြစ်ဖို့သာလျှင်အရေးအကြီးဆုံး pure minds သို့မဟုတ်ယိုယိုသားသားဝိညာဏသရေနှင့်နှလုံးသားများဖြစ်ကြဖို့သာလိုတယ်။သားအဆင့်ကနေပျောက်ကွယ်နေတဲ့နွားဝဲ့ခွေးကြောင်တို့မဖြစ်ဖို့သာလိုပါလေ။ငါသတိပေး၍နှိုးဆော်၏ဆိုရကိုကြတော့ I stare up for remembrance ဆိုပြီးတော့ပေါ်ပြပါလေ။ကျွန်တော်ကဒီအပိုင်းဒီမှာအင်္ဂလိပ်စာတွေကိုထည့်ထည့်ဖတ်တာဟာနော်ဘူဆန်ညင်းလို့မဟုတ်ပါဘူးအတိတ်ပဲနှလန်းသွားရှိတာကလေးတွေရှုပ်ထွေးနေတာလေးတွေကိုပို့ပြီးတော့ကျွန်တော်အနေနဲ့သတိရစေခြင်းလို့ရှင်းပြစေခြင်းလို့ဖြစ်ပါတယ် I stare up for remembrance တဲ့သတိရဖို့ရန်ငါမှွေနှောက်ပေးလိုက်ပါတယ်လို့တိုက်ရိုက်အတိတ်ပဲရှိပါတယ်တခါတလေမှဝေလေလေဖြစ်နေတတ်တဲ့လူဘဝထွေတေတေဖြစ်နေတတ်တဲ့လူဘဝပေဆူးဆူးဖြစ်နေတတ်တဲ့လူဘဝလို့ကျွန်တော်တို့ပြောခြင်းပါတယ်ဒါကိုလူတိုင်းလဲကိုကိုကိုဝန်ကိုဝန်ခံကြရလိမ့်မယ်လို့ကျွန်တော်ဆိုချင်ပါ रे အဲ့ဒီလိုလူသားဘဝဟာအနေကျပြီးတော့နေသလိုအနှစ်သာရတည်းအနေထိုင်ပြီးနေသလိုဖြစ်နေတတ်တာကိုဖျားသခင်ရဲ့ဝိညာဉ်တော်ဟာရှင်ပေတရုကနေတဆင့်သတိပေးလိုက်ပြီးတော့ငါဤဩဝါဒနှစ်ခုနှင့်သင်တို့ဤနှလုံးသားများကိုပြန်လဲမှွေနှောက်ပေးလိုက်ခြင်းပဲဆိုပြီးတော့မင်းရေးလိုက်ဆန်းกว่าလို့မှားကြတဲ့အတိုင်းတမန်တော်ကြီးရေးသားလိုက်ခြင်းပဲလို့ကျွန်တော်ခံယူပါ रे ဟုတ်ပါ रे ဒါကြောင့်မလို့ငါသတိပေး၍နှိုးဆော်၏တော်ရီမဟုတ်သင်တို့ဤနှလုံးသားများကိုငါပြန်လဲမှွေနှောက်ပေးလိုက်ခြင်းဖြစ်၏ဆိုပြီးတော့တမန်တော်ကြီးဖော်ပြလိုက်ပါလေဟုတ်ပါတယ်ဒါကြောင့်မလို့လေတမန်တော်ကြီးရဲ့ဩဝါဒများကနှိုးဆော်သံအပေါင်းတို့ဟာအမှန်တကယ်ပဲကျွန်တော်တို့နှလုံးသားများကိုလှုပ်ခါရမ်းသွားသည့်တိုင်အောင်အရှိန်တကိုးနဲ့ပြည့်စုံလျက်ရှိနေတယ်လို့လည်းကျွန်တော်ဆိုချင်ပါတယ်သောတာရှင်မိတ်ဆွေအပေါင်းတို့တမန်တော်ကြီးရှင်ပေတရုဟာသခင်ကိုရန်သူတွေကဝိုင်းဖန့်ပြီးတော့ခေါ်ဆောင်သွားတဲ့ညမှာအဲ့ဒီခေါ်ဆောင်ရာနောက်ကိုတကောက်ကောက်လိုက်သွားပြီးတော့ယေပရောဟိတ်မင်းရဲ့ဥယင်တော်ဝင်းတဲ့အထိရောက်သွားခဲ့တယ်။အိမ်တော်ဝင်းတဲ့အထိရောက်သွားခဲ့တယ်။အဲ့ဒီအတွင်းမှာစစ်သားတွေနဲ့ရောရောင်ပြီးတော့မိဘုံမှာလက်ဝါးကလေးတွေဖြန့်ပြီးတော့မိလုံနေတဲ့အချိန်။နာယီအနီးငယ်လောက်အကြာတုံးကလေးကမင်းငါ့ကိုညင်းလိုက်မယ်ပေတရုရေဆိုပြီးတော့သခင်ပြောခဲ့တာကိုလုံးဝသတိမရခဲ့ရှာပါဘူး။ဒါကြောင့်လေရှင်လုကာရဲ့အဲ့ဒီညကအကြောင်းဖော်ပြခြင်းမှာအခုလို့ကျွန်တော်တို့တွေ့ရခြင်းဖြစ်ပါတယ်။ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး22အငယ်4မှအငယ်54မှ62ကိုပြန်ပြီးတော့ကြည့်စီခြင်းပါတယ်။ထိုသူတို့သည်ကိုတော်ကိုဖမ်းဆီး၍ယစ်ပရောဟိတ်မင်းအိမ်သို့ဆောင်သွားကြ၏။ပေတရုသည်လည်းသူတို့နှင့်ဝေးစွာလိုက်လေ၏။အိမ်ဦးအလယ်၌မိမွေပြီးမှလူများတို့သည်စုဝေး၍ထိုင်ကြလျှင် ပေတရုသည်လည်းသူတို့အထက်၌ထိုင်နေ၏ထို့သောပေတရုသည်မိအနားမှထိုင်နေသည်ကိုအစေအပါမိမ့်မတယောက်သည်မြင်လျင်သူကိုစိတ်စိတ်ကြည့်၍ဤသူသည်ယေရှုနှင့်ပေါင်းဖော်သောသူဖြစ်သည်ဟုဆိုသောပေတရုကအချင်းမိမ့်မထိုသူကိုငါမသိဟုညင်းလေ၏ထို့နောက်များမကြာအခြားသောသူသည်ပေတရုကိုမြင်လျင်သင်သည်လည်းထိုသူတို့အဝင်ဖြစ်သည်ဟုဆိုသောပေတရုကအချင်းလူငါသည်သူတို့အဝင်မဟုတ်ဟုဆို၏နောက်တနာကြီးလောက်ကြာပြီးမှအခြားသောသူကအကယ်စင်စစ်ဤသူသည်ယေရှုနှင့်ပေါင်းဖော်သောသူဖြစ်၏ဂါလိလဲလူလဲဖြစ်၏ဟုခိုင်မာစွာဆိုလျင်ပေတရုကအချင်းလူသင်ပြောသောအရာကိုငါမသိဟုဆို၏ထိုစကားကိုပြောသောခဏချင်းတွင်ကြက်တွန်လေ၏ထိုအခါသခင်ဖျားသည်လှဲ့၍ပေတရုကိုကြည့်တော်မူ၏ကျက်မတွန်မီသင်သည်သုံးချိန်မြောက်အောင်ငါ့ကိုညင်းပယ်လိမ့်မည်ဟုမိန့်တော်မူသောစကားကိုပေတရုသည်သတိရသဖြင့်ပြင်သို့ထွက်၍ပြင်းစွာငိုကြွေးလေ၏ရှင်းနေတာပါပဲနော်ကျွန်တော်မိတ်ဆွေတို့လူလူတဲကလူတယောက်သာဖြစ်တဲ့ရှင်ပေတရုဟာအဲ့ဒီလောက်အထိမေ့တတ်တယ်ဘာဖြစ်လို့မေ့တယ်လဲမေ့ထားနိုင်မှသူစိတ်ချမ်းသာမှုလို့စိတ်ချမ်းသာမှာမှုလို့တမင်မေ့ထားခြင်းပေါ့ဇာတိပဂရိစိတ်ကမခံနိုင်လောက်ဘူးဆိုတဲ့အကြောက်တရားတွေအပြစ်တရားတွေအပေါ်မှာစာရန်ကလည်းအားပေးနေတဲ့အကြောက်တမာတရားကိုလူသားဟာအလွန်မေ့လွယ်တတ်ကြောင်းကိုတမန်တော်ကြီးကောင်းစွာခန်းစားနားလည်ခဲ့ရပြီးသားပါကောင်းပါပြီဓမ္မဟောင်းဓမ္မသစ်နှုတ်ကပတ်တော်တမာတရားတွေကိုသင်တို့သည်မမေ့မလျော့မတိမ်မဆောင်ကောင်းကောင်းအောက်မေ့စည်းခြင်းပါれဆိုတော့ဘယ်အပိုင်းကိုအောက်မေ့စည်းခြင်းတာလဲဆိုရကိုတမန်တော်ကြီးကအခုလိုဆက်လက်ဖော်ပြပေးလိုက်ပြန်ပါれပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး3အငယ်3နဲ့4ရှေးဥစွာတိမှတ်အပ်သောအရာဟုမူကားနောက်ဆုံးသောကာလ၌ပြည့်ရဲ့ပြည့်ရသောသူတို့သည်မိမိတို့တတ်မဲ့ခြင်းအတိုင်းကျင့်နေ၍သခင်ဖျားကြွလာမည်ဟုသောဂတိတော်သည်အဘယ်မှရှိသနည်းဘိုးဘေးများအိပ်ပျော်သည့်နောက်ခသိန်းသောအရာတို့သည်ဖန်ဆင်းစားကဖြစ်တဲ့သူဖြစ်မည်ဖြစ်ကြ၏ဟုဆိုလျက်ကဲ့ရဲ့ခြင်းနှင့်တကွပေါ်လာကြလိမ့်မည်ရှေးဥစွာသိမှတ်အပ်သောအရာဟုမူကားတဲ့ဟုတ်ပါတယ်သင်တို့သည်ဓမ္မဟောင်းဓမ္မသစ်နှုတ်ကပတ်သမာတရားတို့ကိုမမေ့မလျော့မတိမ်မဆောင်ကောင်းကောင်းအောက်မိစည်းခြင်းတည်းဆိုတဲ့နေရာမှာရှေးဥစွာသိမှတ်အပ်သောအရာဟုမူကားဆိုပြီးတော့တမန်တော်ကြီးဖော်ပြပေးတာကိုသတိရကြပါတယ်နော်နောက်ဆုံးသောကာလ၌ပြည့်ရဲ့ပြည့်တတ်သောသူတို့သည်မိမိတို့တတ်မဲ့ခြင်းအတိုင်းကျင့်နေ၍သခင်ဖျားကြွလာမည်ဟုသောဂတိတော်သည်အဘယ်မှရှိသနည်းဘိုးဘေးများအိပ်ပျော်သည်နောက်ခသိန်းသောအရာတို့သည်ဖန်ဆင်းစားကဖြစ်တဲ့သို့ဖြစ်မည်ဖြစ်ကြ၏ဟုဆိုလျက်ကဲ့ရဲ့ခြင်းနှင့်တကွပေါ်လာကြလိမ့်မည်နောက်ဆုံးသောကတ်ကာလအတွက်လည်းကဲ့ရဲ့ဖန်ဆင်းစားကအချိန်ကာလအတိတ်တမိုင်းကြောင်းကိုပြန်လှည့်ပြီးတော့လည်းကဲ့ရဲ့ကြရဲတဲ့မိတ်ဆွေအပေါင်းတို့အတိတ်ကနဦးအသင်းတော်ယုံကြည်သူများမှစ၍ယဇုခေတ်တိုင်းကယုံကြည်သူတွေမျက်မှောက်ခေတ်မိษွေတို့ကျွန်တော်အပါအဝင်ယုံကြည်သူတွေအားလုံးအတွေ့အကျုံးဝင်နေပြီးတော့အနာဂတ်ကတ်ကာလကုံဆုံးခြင်းဖျားသခင်နှင့်သာဆိုင်သောအချိန်တိုင်အောင်ယုံကြည်သူတိုင်းအတွေ့ဥစားပေးနားလည်ရန်အချက်ပဲဆိုရကိုသိသာထင်ရှားစေပါ रे အဲ့ဒီဥစားပေးနားလည်ရန်အချက်ကတော့နောက်ဆုံးသောကာလ၌ပြည့်ရဲ့ပြည့်ရတ်သောသူတို့သည်မိမိတို့တတ်မဲ့ခြင်းအတိုင်းကျင့်နေ၍တဲ့ပြည့်ရဲ့ပြည့်တတ်သောသူတို့ပါ रे နော်ဘသူတွေလဲရှင်းနေပါ रे အခန်းကြီး2မှာတုန်းကဖော်ပြခဲ့တဲ့မိစ္ဆာဝါဒသမားတွေအကုန်ပါဝင်ပါ रे စာရန်ဘက်တော်သားတွေဖြစ်တယ်ခရစ်တော်ဆန့်ကျင်ရေးသမားတွေပဲဖြစ်ပါ रे ဒါကိုအခန်းကြီး2အငယ်1မှ3အတွင်းမှာအခုလို့ကျွန်တော်တို့တွေ့ရှိခဲ့ကြရပြီးပါပြီသို့တော်လဲယူဒလူတို့တွင်မိစ္ဆာပရောဖက်ရှိကြ၏ထိုနည်းသူဖြစ်စည်းတတ်သောမိစ္ဆာဒိဋ္ဌိအယူများကိုပရိယေအဖျင်တွင်၍မိမိတို့ကိုဝယ်တော်မူသောအရှင်ကိုညင်းပယ်လျက်မိမိတို့အပေါ်သို့လျင်စွာသောဖြစ်စည်းခြင်းကိုရောက်စေသောမိစ္ဆာဆရာတို့သည်သင်တို့တွင်ရှိကြလိမ့်မည်သူတို့ညင်ညူသောအကျင့်တလေတို့ကိုအများသောသူတို့သည်လိုက်သောအဖျင်တမာတရားလန်းအသရေသည်ပျက်စီးလိမ့်မည်သူတို့သည်လောဘလွန်ကျူးလျက်ချော့မော်သောစကားနှင့်သင်တို့ကိုကုံသွယ်ကြလိမ့်မည်သူတို့အပြစ်စီရင်ခြင်းသည်ရှေးကာလမှစ၍မဖင့်မနှွဲသူတို့ဖြစ်စည်းခြင်းသည်လေအဲ့၍မပြောတဲ့ဒါဆိုရင်အဲ့ဒီလိုပြည့်ရပြုတ်တတ်သောသူဆိုရတွေ့ဟာဘယ်အရက်ကလာတဲ့လူတွေလဲရှင်းနေအောင်အရှိကိုအရှိအတိုင်းထင်ရှားအောင်ဘယ်လို့မှဖုံးလို့ဖိလို့မရအောင်ဗော်လီဘောပုတ်သလိုပုတ်မထုတ်နိုင်အောင်ဖိရပါဘီ ဒီယုံကြည်သူလူအဖွဲ့အစည်းတဲမှာကိုဒီအဆိုင်အဝိုင်းဟာရှိနေတယ်တဲ့အဲ့ဒီလိုပြောလို့နော်အသင်းတော်နဲ့ဂိုင်းကနာတွေကိုကြည့်ရှောက်ပြီးတော့ဝေဖန်တာမဟုတ်ပါဘူးနော်ယုံကြည်သူအဆိုင်အဝိုင်းတဲကဖောက်ပြန်ပျက်စီးခြင်းတွေတဲမှာအထင်ရှားဆုံးဖြစ်လိမ့်မယ်အသင်းတော်ဆန့်ကျင်ရေးအုပ်စုကစာရန်သွတ်သွင်းပေးလိုက်တာတွေလည်းပါဝင်လိမ့်မယ်လို့ကျွန်တော်တို့နားလည်နိုင်ပါ रे မှန်ပါ रे မိမိတို့ရဲ့တတ်မဲ့ခြင်းအတိုင်းကျင့်တယ်ဆိုကြတဲ့ကဖျားသခင်တောင့်တသောဘဝပုံစံကိုလက်မခံဘူးဆိုတာရှင်းနေတာပဲအဖဖျားသခင်ရဲ့တမာတရားကိုနားမထောင်ဘူးအလိုတော်ကိုမလိုက်နာကြဘူးဆိုတာကိုသိနေရပါပြီမိတ်ဆွေအပေါင်းတို့ကပ္ပယုတ်ဝါဒအတွေးအခေါ်ကြီးတွေအစဟာဘဲကလေယုံကြည်သူတွေကြားတဲ့ကပဲပောက်ဖွားခဲ့တာပဲမဟုတ်ဘူးလားအဲ့ဒီအတိုင်းပဲပေါ့လူဟာဖျားသခင်ဖန်ဆင်းခြင်းမဟုတ်ဘူးမြောက်တို့လူဝန်တို့ကနေစတင်ဆင်းသက်တယ်ဆိုတာကိုဘယ်အတိုင်းဝိုင်းကစတယ်လေများသောအားဖြင့်ယုံကြည်သူတွေကြားတဲ့ကပဲဖောက်ပြန်တဲ့အတွေ့အခေါ်ရှင်တွေခရစ်တော်ကိုသိပ်ပန်နီးမကြကြအောင်လှုပ်ချင်တဲ့လူတွေကနေစလာတာပဲပေါ့အဲ့ဒီတိုင်းပါပဲဖန်ဆင်းခြင်းကိုလူတွေရဲ့အုံနှောက်နဲ့စိတ်ကြိုက်မတွေ့တွေ့အောင်ဆိုပြီးတော့အမျိုးမျိုးကပြောင်းကပြန်နေလျှောက်ပြီးလှုပ်တာကကောဘသူတွေလဲခရစ်ယာန်ညံကြီးရှင်ကြီးတွေပဲမဟုတ်ဘူးလားရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး3အငယ်4ဟာအခုလိုဖော်ပြထားပါတယ်သခင်ဖျားကြွလာမည်ဟုသောဂရိတော်သည်အဘယ်မှရှိသနည်းဘိုးဘေးများအိပ်ပျော်သည့်နောက်ခသိန်းသောအရာတို့သည်ဖန်ဆင်းစားကဖြစ်တဲ့သူဖြစ်မည်ဖြစ်ကြ၏ဟုဆိုလျက်ကဲ့ရဲ့ခြင်းနှင့်တကွပေါ်လာကြလိမ့်မည်တဲ့ဘယ်လိုပေါ်လာကြတဲ့တုံးသွားကလေးတွေဖြီးဖြီးဖြီးဖြီးနေလားပစိုးကလေးတွေခြုံပြီးတော့လားဓာရီဒုတ်တီဆွဲပြီးတော့တယ်လားသို့ရီမဟုတ်ဆိုင်းဝိုင်းကြီးတစ်ချိန်ချိန်နေလားမဟုတ်ပါဘူးပြက်ကင်ကြွလာမယ်ဆိုတာဘ누구ပြောလဲကွအလကားလျှောက်ပြီးတော့ပောက်ခဲ့ရည်ပြောနေတာလူသေးပြီးရင်ကိစ္စပြတ်ပြီဘာတရားစီရင်ခြင်းလဲကွဘာကောင်းကင်နိုင်ငံတော်လဲဘာသာဝရအသက်လဲဆိုပြီးတော့အဲ့ဒီလူပြောပြီးတော့ကဲ့ရဲ့ခြင်းနဲ့ပေါ်လာမှာဖြစ်ပါလေတည်းဟုတ်သလားမဟုတ်ဘူးလားမိษွေတို့သမိုင်းကြောင်းမှာပြန်ကြည့်ပါ blasphemy လို့ခေါ်တဲ့အဖဖျားသခင်ကိုဆန့်ကျင်မှုတွေဟာယုံကြည်ပါတယ်ဆိုတဲ့လူတွေတဲကပဲအများဆုံးထွက်ပေါ်လာတာကိုတွေ့ရပါလိမ့်မယ်ထွက်ပေါ်လာတာဟာလေအဲ့ဒီကဲ့ရဲ့ခြင်းပြည့်ရဲ့ပြုတ်ခြင်းတွေနဲ့ကြီးပဲဖြစ်နေတာကိုတွေ့ရပါလိမ့်မယ်မိတ်ဆွေအပေါင်းတို့ခမညာဆက်ဆက်ကြံပြိုင်အဖြစ်ကျွန်တော်တို့ဟာတိမောသေဩဝါဒစာတွေကိုကိုးကားခဲ့တဲ့လက်ဆာရှိနေပါ रे အနည်းငယ်ပြန်ပြီးတော့ရှင်တွဲလေ့လာကြည့်ကြရအောင်ပါတိမောသေဩဝါဒစာပထမစာဆောင်ရဲ့အခန်းကြီး၄အငယ်၁နဲ့၂မှာအခုလိုဖော်ပြထားပါ रे ဝိညာဉ်တော်သည်အတိအလင်းဗျာဒိတ်ထားတော်မူသည်ကနောင်ကာလ၌ဩတ္တပစိတ်တွင်တံပူနှင့်ခတ်ချင်းကိုခံပြီးလျင်မှုသာစကားကိုပြောရသောသူတို့၏လျှို့ဝှက်ခြင်းအပြင်လူအချို့တို့သည်ယုံကြည်ခြင်းကိုစွန့်ပယ်၍လှည့်ပြားရသောစိတ်ဝိညာဉ်တို့၌၎င်းနတ်ဖျားတို့နှင့်ဆက်ဆိုင်သောဩဝါဒတို့၌၎င်းမိဝဲစည်းကပ်ကြလိမ့်မည်တဲ့တခါတိမောသေဩဝါဒစာဒုတိယစာဆောင်ကျတော့အခန်းကြီး၄အငယ်၃နဲ့၄တို့အရအခုလိုဖော်ပြထားတာကိုဆက်လက်တွေ့ရပြန်ပါ रे အကြောင်းမူကားနောင်ကာလ၌လူတို့သည်စင်ကြယ်သောဩဝါဒကိုနားမခံနိုင်ပေရရသောနာရှိလျင်မိမိတတ်မဲ့ခြင်းအတိုင်းများပြသောဆရာတို့နောက်သို့လိုက်ကြလိမ့်မည်။တမာတရားကိုနားမထောင်ပေဒန္တာယီစကားကိုနားထောင်၍လွှဲသွားကြလိမ့်မည်တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဒီအချက်တွေကြောင့်လေတိမောသေဆိုတဲ့တမန်တော်ကလေးလူငယ်ဓမ္မအမှုတော်ဆောင်ကလေးမှအစမျက်မှောက်ခေဓမ္မဆရာအပေါင်းတို့အတွေ့ဆက်လက်ပြီးတော့တမန်တော်ကြီးရှင်ပေါလုညွန်ပြလိုက်တာကတော့သင်မူကားအရာရာ၌သမာဓိရှိစေလော့ဆင်းရဲဒုက္ခကိုသီးခံလော့သာသနာပြုဆရာဆောင်ရွက်ရသောအမှုကိုဆောင်ရွက်လော့ဓမ္မဆရာအရာ၌ခန့်ထား၍ပြုရသောဝတ်များကိုအကုန်အစင်ပြုလော့တဲ့ပြီးတော့သမာကျမ်းရဲ့ဩဝါဒအတွေ့ကိုတပေါင်းတစည်းတဲ့အကုန်လုံးပြန်ပြီးသုံးသပ်လိုက်မယ်ဆိုရင်လူဇာတိအလိုလူသေးကြီးကြိုက်လူတွေရဲ့နားဝင်စမ်းတဲ့လူသဘောဆန္ဒအလျောက်ဖောက်ပြန်မှုတွေအကုန်လုံးနဲ့သက်ဆိုင်နေတယ်ဆိုတာကိုတွေ့ရပါပြီ။လှည့်ပြားတတ်သောစိတ်ဝိညာဉ်ဆိုတဲ့အချက်၊နတ်ဆိုးဆိုတဲ့အချက်တွေကိုဒါဟာအထက်လန်းတို့အောက်လန်းတို့၊နတ်ပွဲတို့၊နတ်ကတော်တို့ကိုကြည့်ပြောတယ်လို့မထင်ပါနဲ့နော်။စာရမဏေဤအကြိုက်များအကုန်လုံးကိုထည့်သွင်းတင်ပြလိုက်ခြင်းပဲဖြစ်နေပါလေ။ကောင်းပါပြီ။ကျွန်တော်ပေးထားခဲ့တဲ့အတိုင်းပဲဒီကနေ့သင်ခန်းစာရဲ့အပိုင်းဟာအဖဖျားသခင်ဤနေ့ရက်ကိုကဲ့ရဲ့ခြင်းတနည်းအားဖြင့်ပြည့်ရဲ့ပြုခြင်းရှုံချခြင်းဘယ်လိုပဲပျော်ပျော်ရနိုင်တဲ့ခေါင်းစဉ်ကိုကျွန်တော်ပေးထားခဲ့ပြီဖြစ်ပါတယ်ရှင်ပေတရုကိုယ်တိုင်နဲ့တကွနှုတ်ကပတ်တော်ဓမ္မဟောင်းကပရောဖက်ကြီးတွေ ဓမ္မသစ်ကျမ်းကတမန်တော်ကြီးတွေအကုန်လုံးကလည်းအတီးပြုတ်တဲ့ဗျာဒိတ်တော်များအဖြစ်ဖော်ပြထားခဲ့ပြီးသားအဖဖျားသခင်ကြီးနေရဲဆိုတဲ့အကြောင်းကိုကျွန်တော်မိတ်ဆွေတို့ယုံကြည်သူတွေအနေနဲ့ကောဝေလီလီများဖြစ်နေကြပါသလားမသိမချမရေရာများဖြစ်နေကြပါသလားကျွန်တော်ကိုယ်တိုင်ကလည်းလက်လန်းမမီသောအနာဂတ်အဖဖျားသခင်နဲ့သာဆိုင်သောနေ့ရက်ဆိုပြီးတော့သင်သိရသောတမန်ကျန်သင်ခန်းစာမှာမကြာခဏပြောပူးခဲ့တဲ့အစဉ်အလာရှိနေတော့အနှစ်သာရကိုမစင်စားတော့ပဲနဲ့ငါတို့နဲ့မဆိုင်ပါဘူးကွာသူ့ဖသာသူနောင်ခါလာနောင်ခါဈေးပဲဆိုပြီးတော့မျက်နှလွဲဂဲပြစ်များဖြစ်နေကြမိပါသလားအဲ့ဒီလိုသာဆိုရင်တော့တမန်တော်ကြီးရှင်ပေတရုနဲ့အတူသင်တို့သည်အောက်မေ့စီခြင်းငှာဤဩဝါဒကိုအလေးအနက်ပြုကြရတော့မယ်လို့ကျွန်တော်ဆိုခြင်းပါ रे ကဲရဲ့ခြင်းနှင့်တကွမှုများပေါက်သလိုပေါက်လာပြီးတော့ကျွန်တော်ယုံကြည်သူတွေရဲ့နှလုံးသားများကိုကြလိကြလိနဲ့ဖြစ်အောင်လာပြီးတော့ကလိနေတဲ့မိစ္ဆာဝါဒီတွေကျွန်တော်နားတွေကိုရားအောင်လာလုံနေတဲ့မိစ္ဆာဆရာသမားတွေကိုကျွန်တော်ရောင်ပောင်ပြီးတော့ခေါင်းညှိမ့်မိကြလိမ့်မယ်ဆိုတာကိုတမန်တော်ကြီးရှင်ပေတရုဒီအပိုင်းမှာသတိပေးလျက်ရှိနေပါပြီမိတ်ဆွေတို့တတ်ရှင်အပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်ကိုရတိုင်းဖော်ပြခဲ့တဲ့ကျွန်တော်ရဲ့အနာဂတ်ရေးဟာလေအလွန်ရှင်းလင်းသောသက်တည်တစ်ခုပဲဖြစ်တယ်ဆိုတာကိုကျွန်တော်တင်ပြခြင်းပါ रे ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အငယ်1မှ4ကိုကြည်ပါတပန်တုံယေရှုကသင်တို့စိတ်နှလုံးပူပန်ခြင်းမရှိစေနှင့်ဖျားသခင်ကိုယုံကြည်ကြလော့ငါကိုလည်းယုံကြည်ကြလော့ငါအဖအီးအိမ်တော်၌နေစရာအခန်းအများရှိသို့မဟုတ်ရင်မဟုတ်ကြောင်းသင်တို့အားငါမပြောဘဲမနေသင်တို့နေစရာအရက်ကိုပြင်ဆင်ခြင်းဟာငါပွားရ၏ငါသည်သွား၍သင်တို့နေစရာအရက်ကိုပြင်ဆင်ပြီးမှတဖန်လာပြန်၍ငါရှိရာအရက်၌သင်တို့ရှိစီခြင်းဟာသင်တို့ကိုငါထံသို့သိမ်းစီမည်တဲ့ဟုတ်ပါရဲ့မိတ်ဆွေအပေါင်းတို့တဟကဲတင်ရှင်ကိုရတိုင်တမန်တော်ကြီးရှင်ပေတရုနဲ့တကွတမန်တော်ဖြစ်လာမဲ့တပည့်တော်ဆက်တပါးကိုပြောနေခြင်းဖြစ်ပါ रे အဲ့ဒီနေရာဟာယေရုရှလင်မြို့တော်ရဲ့အထက်ခမ်းမတနေရာမှာဖြစ်ပါ रे သစ္စာပေါက်ယူရရှကာယုတ်တယောက်ကလွဲလို့ကြံတပည့်တော်တွေနားနဲ့ဆက်ဆက်ကြားခဲ့ရတဲ့အသံတော်ပါဆက်လက်ပြီးတော့အဲ့ဒီကြံမှာပဲအငဲ6မှာဖော်ပြလိုက်ပြန်တာကတော့ငါသည်လံခยีဖြစ်ဤသမာတရားလည်းဖြစ်အသက်လည်းဖြစ်ဤငါကိုအမိမပြုတ်လျင်အဘယ်သူမျှခမည်းတော်ထံသို့မရောက်ရဆိုတဲ့အသံတော်ပါအဲ့ဒီလိုငါထံသို့သိမ်းစီးမည်ဆိုတဲ့အတိုင်းပဲအသင်းတော်ကိုသခင်ကိုယ်တော်တိုင်သိမ်းစီးမဲ့အကြောင်းကိုလဲသက်သာလောနိဩဝါဒစာမှာတမန်တော်ကြီးရှင်ပေါလုမှတစ်ဆင့်ကျွန်တော်အလေးအနက်ရှုမြင်ကြားနာခဲ့ကြပြန်ပါပြီမိတ်ဆွေအပေါင်းတို့ဒါရီဟာဓမ္မသစ်ကျမ်းပိုင်းမှာတွေ့ရပါသောဗျာဒိတ်တော်တို့ဖြစ်ခဲ့ပါ रे အသင်းတော်ဆိုတဲ့နည်းနည်းသောအရာကိုမဖော်ပြခင်ဓမ္မဟောင်းကာလပရောဖက်ကြီးအသီးတို့မှတစ်ဆင့်တွေ့မြင်ခဲ့ရပါသောအနာဂတ်နဲ့ယူပါယုံအပေါင်းတို့ဟာလေအဖဖျားသခင်ကြီးနေ့ရက်သို့မဟုတ်ထိုအချိန်ကာလသို့မဟုတ်ထိုနေ့ရက်ဆိုတဲ့အကြောင်းကိုမပြတ်မကွက်ဖော်ပြပေးခဲ့ပြီးပါပြီမိတ်ဆွေတို့လည်းအကြိမ်ကြိမ်ကြားနာခဲ့ကြပြီးပါပြီအလွန်အလွန်ရှင်းကြလာတဲ့ပရောဖက်ကြီးယောလာမှအစသောပရောဖက်အပေါင်းတို့ရဲ့အနာဂတ်အပေါင်းတို့ဟာခရစ်တော်ကြွလာတော်မူခြင်းကိုမငြင်းနိုင်အောင်ဗျာဒိတ်ပြုခဲ့ကြသလိုနောက်ဆုံးသောကကလတရားစီရင်ခြင်းခရစ်တော်ဒုတိယအချိန်ကြွလာတော်မူခြင်းနဲ့တကွနိုင်ငံတော်မြေပေါ်မှာတည်ထောင်ခြင်းဆိုရကိုပါအခိုင်အမာဖော်ပြပေးခဲ့ပြီးပြီဆိုရကိုလည်းမိတ်ဆွေတို့တွေ့မြင်ခဲ့ကြပြီးပါပြီသူတို့ရဲ့ကြံအသီးအသီးတို့မှာသူတို့ရဲ့ဂန္ဓာအလျောက်သူတို့ဖြည့်ဆည်းပေးသွားသမျှတွေဟာကျွန်တော်အပြစ်သမိုင်းဝင်လူသားအားလုံးတို့အတွက်ဖျားတရယ်ဆိုရဟာအတိတ်ပဲမဟုတ်ဘူးဖျားကယ်တော်မူပါဆိုရဟာခလုတ်တိုက်လို့သာပြုရသောအာမိတ်တိတ်မဟုတ်ဘူးအမှန်တကယ်သေခြင်းနဲ့ရှင်ခြင်းကိုလက်ဝဲပိုင်သောဘုံတကိုးနှင့်ပြည့်စုံတော်မူသောသခင်ရှင်သင်ခွင့်ပေးရအသက်တာမှသည်အစဉ်တည်ရှိနေသည့်သာဝရအသက်ကိုခံယူလိုသူတိုင်းတို့အတွက်ပြာဒခင်ကိုယ်တော်တိုင်ကပေးလိုသောဆန္ဒတော်နှင့်ညီညွတ်သောတန်တမှုဖြစ်တယ်။သစ္စာသဘောပါဝင်သောတောင်းဆိုမှုအသံတို့သာလျှင်ဖြစ်တယ်ဆိုရကိုသိသာထင်ရှားစေခဲ့ပါပြီ။မိတ်ဆွေအပေါင်းတို့ဟေပြဲဩဝါဒစာအခန်းကြီး7အစပိုင်းမှာအခုလိုတွေ့ရပါတယ်။ထို့ကြောင့်ဤမြလောက်များစွာသောတက်သည့်အပေါင်းတို့သည်ငါတို့ကိုဝိုင်းရံလျက်ရှိကြသည်ဖြစ်၍ငါတို့သည်ခတ်သိမ်းသောဝန်တို့ကို၎င်းနောက်ရှက်တတ်သောဒုစရိုက်ကို၎င်းပယ်ရှား၍ငါတို့မျက်မှောက်၌ထားသောပန်းတုံတိုင်းသို့ရောက်ခြင်းဟာအာမလျော့ပေပြေးကြဂုံအံတဲ့မိတ်ဆွေအပေါင်းတို့အဲ့ဒီတိုက်တွန်းဩဝါဒသံနဲ့အညီတမန်တော်ကြီးရှင်ပေတရု၏ဩဝါဒများကိုစိတ်စစ်စင်စစ်သတိတရားရကြပါယံဒီကနေ့သင်ခန်းစာအဖြစ် အလေးနဲ့တိုက်တွန်းလိုက်ပါရစေ။ချစ်သူတို့ဤဒုတိယဩဝါဒစာကိုသင်တို့အားယခုငါရေး၍ပေးလိုက်၏။တန်ရှင်သောပရောဖက်တို့သည်အထက်ကဟောပြောသောစကားများကို၎င်းကေတင်တော်မူသောအရှင်သခင်ဖျား၏တမန်တော်ဖြစ်သောငါတို့၏ပညာကို၎င်းသင်တို့သည်အောက်မေ့စေခြင်းငှာဤစာနှဆောင်၌သင်တို့၏ကြည်ပြူသောစိတ်ဝိညာဉ်တို့ကိုငါသတိပေး၍နှိုးဆော်၏ရှေးဥစွာသိမှတ်အပ်သောအရာဟုမူကားနောက်ဆုံးသောကာလ၌ပြည့်ရပြည့်ရတော်သူတို့သည်မိမိတို့တတ်မဲ့ခြင်းအတိုင်းကျင့်နေ၍သခင်ဖျားကြွလာတော်မူမည်ဟုသောဂတိတော်သည်အဘယ်မှရှိသနည်းဘိုးဘေးများအိပ်ပျော်သည့်နောက်ခတ်သိမ်းသောအရာတို့သည်ဖန်ဆင်းစားကဖြစ်တဲ့ကဲ့သို့ဖြစ်မြဲဖြစ်ကြ၏ဟုဆိုလျက်ကဲ့ရဲ့ခြင်းနှင့်တကွပေါ်လာကြလိမ့်မည
်ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရတော်တမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေထရုဩဝါဒစာဒုတိယဆောင်ခန်းကြီး3အခန်းငယ်5ကနေအခန်းငယ်9အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်